နာမည်ကတော့မိုင်းတောင်ပေါ့နော်ကျွန်တော်ကတန်းတိုင်းသားတယောက်ဖြစ်တယ်အခုတော့ဆရာကတော့လာရှူမြို့မှာတန်းချောင်းသားနဲ့လူငယ်များဘွဲ့ကဦးစီးဖွင့်လင်းထားတဲ့တန်းပရိတ်တပညာရေးဘောရာဆောင်တန်း education center တခုရဲ့ဘောရာအုပ်ပေါ့ကျွန်တော်အဲ့မှာတာဝန်ထမ်းဆောင်နေတာပေါ့
အခုပြောနေတဲ့သူကတော့ပလောင်လူမျိုးလို့လူသိများတဲ့တန်းတိုင်းသားလူငယ်မိုင်းတင်အောင်ဖြစ်ပါတယ်သူက ARU တိုင်းဟင်္သာရနီးပညာတက္ကသိုလ်ကနေလျှက်စစ်အင်ဂျင်နီယာဘွဲ့ရတာပြီလက်ရှိမှာတော့ပလောင်ဒေတာကပညာသင်ဖို့အခက်အခဲရှိတဲ့ကလေးတွေအတွက်လာရှိုးမြို့မှာဖွင့်ထားတဲ့ကျောင်းဝင်ကျောင်းစာပရဟိတကျောင်းမှာကျောင်းအဖြစ်တာဝန်ယူနေတဲ့သူပါအဲ့ဒီကျောင်းလေးအကြောင်းကိုမေးကြည့်တော့သူက
ဒီကျောင်းကကျွန်တော်တို့2013ကစဖွင့်ခဲ့တယ်အဲ့ဒီတုန်းကတော့ကျောင်းတက်ဖို့အခက်အခဲဖြစ်နေတဲ့ကျောင်းသားလေးတွေပေါ့ဒီ14မြို့နယ်မှာအခြေခံပြည်မှာကျွန်တော်တို့ခေါ်ပြည်မှာပညာသင်ထောက်ပံ့ပေးတာပေါ့နော်ဒါလောလောဆယ်ကကျွန်တော်တို့ကုခိုင်မှာကျတော့5တန်း6တန်း9တန်းကိုအဲ့မှာအတန်းခွဲထားပြီးတော့ဒီလာရှိုးမှာကျွန်တော်တို့10တန်း9တန်း10တန်း3တန်းပဲလာရှိုးမှာထားလိုက်တာပေါ့ခင်ဗ
ျလာရှိုးမြို့ကကျောင်းမှာကျောင်းသားအယောက်200လေးပါရှိပြီးကုခိုင်ကကျောင်းမှာတော့အယောက်80လောက်ရှိတယ်လို့ပြောပါတယ်ပလောင်ဒေတာဟာစစ်ဖြစ်နေတဲ့အတွက်ခြေလက်နေပြည်သူတွေအတွက်မတည်ငြိမ်တဲ့အခြေအနေမှာရောက်နေတယ်လို့ရွာတွေဟာမြို့ပြနဲ့လမ်းပန်းဆက်သွယ်ခဲ့တဲ့အတွက်အဲ့ဒီဒေတာကန်ကလေးတွေရဲ့ပညာရေးအခက်အခဲကိုသူတို့အဖွဲ့ကဝိုင်းဝန်းဖြေရှင်းနေတာပါကလေးတွေကိုအစိုးရစာတင်ကျောင်းတွေမှာထားပေးပြီးအဆောင်မှာတော့ကလေးတွေရဲ့နေထိုင်စားသောက်ရေးနဲ့ကျောင်းစာကူညီပေးတာတွေလုပ်ပေးတယ်လို့ပြောပါတယ်တန်းကျောင်းသားနဲ့လူငယ်အဖွဲ့ကတည်ထောင်လာတဲ့ပရဟိတကျောင်းဖြစ်တာကြောင့်အဲ့ဒီအဖွဲ့ကရန်ပုံငွေပါဝင်စေနာရှင်ပြည်သူတွေမိဘပြည်သူတွေရဲ့အလူငွေနဲ့ရက်တရပြီးကလေးတွေကိုမြတ်တော့အဖြစ်တော့နေစဉ်တက်တက်လွတ်ကျွေးနေရတာပါအသားရင်ငါးရင်ကတော့အလူရှင်ရှိတဲ့ပုံမူတည်တဲ့အတွက်တလားကို3-4ချိန်လောက်ပဲကျွေးနိုင်တယ်လို့ပြောပါတယ်ဒီထက်ပိုပြီးတွေ့ရတဲ့အခက်အခဲကတော့သင်ခန်းစာတွေဖြစ်တဲ့အကြောင်းမိုင်းတင်အောင်ကပြောပါတယ်
ကျွန်တော်ဆိုရင်တော့6တန်း9တန်း8 9 10နောက်ဆုံး2010ခုနှစ်မှာကျွန်တော်ဟင်္သာရနည်းပညာတက္ကသိုလ်မှာဒီလျှက်စစ်အင်ဂျင်နီယာရလာပေါ့ဆိုတော့ကျွန်တော်တို့အနေနဲ့ဗမာပြည်မှာသွားနေလိုက်ရတဲ့အတွက်ကြောင့်ဒီမြန်မာစာတင်တဲ့နေရာမှာပြဌာန်းစာအုပ်ထဲမှာတင်တဲ့ဟာတွေကျွန်တော်တို့အနေနဲ့လက်လန်းမိနိုင်တဲ့အတိုင်းအတာတစ်ခုတော့ရှိတာပေါ့ဟိုမှာဆိုမြေပြန့်ဒေတာရဲ့အခေါ်ဝေါ်တွေဒီကုတ်ကူပင်တို့ပုံးပင်ထမ်းပင်ကျွန်တော်တို့နှိစက်တော့လက်လန်းမိတယ်ဒါပေမဲ့ဒီတောင်ပေါ်ဒေတာမှာနေတဲ့ကလေးကြီးကအမှားဆိုအဲ့ဒီမြေပြန့်တို့အညာဒေတာမှာမရောက်ဘူးတဲ့ကလေးတွေအတွက်ကြတော့အဲ့ဒီပြထန်းစာအုပ်ထဲမှာပါနေတဲ့လူမျိုးတစ်ခုရဲ့ယဉ်ကျေးမှုတွေကိုတင်ရတဲ့အခါကျတော့သူတို့အတွက်ကအင်မတန်ခက်ခဲတယ်။ဒီပေါ်မှာလည်းတချို့ချို့ဒီဟာဒီတိုင်းသားကလေးတွေကညံ့တယ်ဆိုတဲ့အမြင်မျိုးကလည်းဟိုရှိနေတော့တခါတခါကလေးတွေအတွက်လည်းစိတ်ပိုင်းဆိုင်ရာအထိခိုက်တာပေါ့။အမှန်တကယ်ကသူတို့ကဒီပြထန်းစာအုပ်ထဲမှာပါတဲ့ဝါဟာရတွေသူတို့ကလက်လမ်းမမီတဲ့သဘောမပေါက်တာတံပေါ်ဒေတာမှာထမ်းပင်ဆိုတာမရှိတဲ့အတွက်ကြောင့်သူတို့ကထမ်းပင်ရဲ့ပုံရိပ်ကိုနားလည်ဖို့ဆိုတာခက်ခဲတဲ့အပိုင်းလေးရှိတာပေါ့ဥပမာကလေးတွေကတခါတခါစိတ်ပိုင်းဆိုင်ရာထိခိုက်တဲ့အပိုင်းလေးဆိုရှိတာပေါ့ဒီဟာလေဟိုစနစ်တစ်ခုရဲ့အောက်မှာဖြစ်နေတဲ့အခြေအနေတစ်ခုဆိုတော့ဒီလိုပဲကြိုးစားပြီးတော့ကြော်ဖြတ်ရမှာပေါ့
ဒါပေမဲ့လည်းအဲ့ဒီခက်ခဲတွေကြားကပဲသူတို့ရဲ့ဘောရာအကြောင်းကနေတက်သွားပြီးဘွဲရသွားတဲ့သူတွေရှိလာပြီးဖြစ်တယ်လို့တက္ကသိုလ်ဝင်တဲ့အောင်တဲ့သူကလည်းအယောက်100ကျော်လောက်ရှိလာပြီလို့ပြောပါတယ်တယောညွန်းနှန်းတွေကိုကလေးတွေရဲ့လက်တီဘွားနဲ့ကန့်ညီတာမျိုးသင်ပေးသင့်တယ်လို့တိုင်းရင်းသားလူမျိုးစုတွေအချင်းချင်းချစ်ကြည်ရင်းနှီးနိုင်မဲ့တယောလေးတွေလည်းထည့်သင်သင့်တယ်လို့မိုင်းတင်အောင်ကသူ့စိတ်ကူကိုပြောပြပါတယ
်။ပညာရေးပိုင်းကိုဖြစ်စေချင်တာကတကယ်ကိုယ့်ရဲ့ကိုယ့်ရွာနဲ့နှိမ့်ဆက်မှုရှိတဲ့ဟာကိုယ့်ယဉ်ကျေးမှုနဲ့ဟိုကန့်ညီမှုရှိတဲ့ပုံစံမျိုးပေါ့။ဟိုမှာဆိုတိုင်းသားတွေအားလုံးစီးလုံးညီညွတ်နိုင်တဲ့အတိုင်းအတာပေါ့။သို့တော့ဆိုကျွန်တော်တို့တွေ့ကြရပါတယ်ပပလောင်တို့ညီအောင်ဆိုတော့ဒီပြထန်းစာအုပ်ထဲမှာဒီဟာလေးပါလိုက်ခြင်းအဖြစ်ဒီပလောင်တိုင်းသားတွေရောဒါကအော်ငါတို့မှလေဒါအတိမဲ့ပြုမှုတစ်ခုရှိနေပါလားတကယ်တခြားသောတိုင်းသားတွေလည်းအော်ပလောင်တိုင်းသားတွေဆိုတာငါတို့ရဲ့ညီကူပြည်တော်စုသားတွေပါလားဆိုတဲ့အမြင်မျိုးတွေရှင်းရှိသွားနိုင်မှာပေါ့နော်အဲ့ဒီပြတန်းစာအုပ်ထဲမှာတကယ်ဆိုကျွန်တော်တို့ဒီမြန်မာပြည်ရဲ့ဖြစ်တည်မှုအနေထားအရဆိုရင်တော့တိုင်းသားတွေအားလုံးကိုသူတို့ရဲ့အရေးလေးတွေကိုမမေ့ဘူးပြီးရင်တော့သူတို့ရဲ့စိတ်ထဲမှာဘာတွေခံစားနေတာလဲဘယ်လိုမျိုးဖြစ်စီချင်တာလဲဒီပညာကိုသင်နေရရင်သူတို့အတွက်ပျော်အောင်ဆိုတဲ့အတိုင်းအတာတစ်ခုမှဒါတွေကဖန်တီးပေးလိုက်ရင်တော့ဆိုကျွန်တော်တို့မြန်မာပြည်ရဲ့ဒါငင်းချမ်းရေးပေါ်ဆောင်နေတဲ့ပထောင်တနေရာကနေဒီပညာရေးကအင်မတန်ဟိုအထောက်ပံ့ပေးလိမ့်မယ်လို့ကျွန်တော်မြင်တာပေါ့လေနော
်တိုင်းသားကလေးတွေအတွက်မိခင်ဘာသာမဟုတ်တဲ့မြန်မာစာနဲ့သင်ရတဲ့အတွက်ပညာရေးခပြတ်ရတာကိုလည်းသူကပြောပြပါတယ်
ဒီတိုင်းသားကလေးတယောက်ကဘာသာစကားမသိတဲ့အရွယ်မှာဒီမြန်မာစာမြန်မာစကားကိုကောက်တင်လိုက်တဲ့အချိန်မှာသူတို့အတွက်အကြောင်းပြောတယ်ဆိုတာထက်စာတင်ကျောင်းကိုကြောက်လာတဲ့ပုံစံမျိုးတွေလည်းရှိနေတော့ပဲပေါ့အဲ့ဒါရှိလာရင်ဘာဖြစ်ကျောင်းထွက်နှုန်းတွေများလာမယ်ကျောင်းထွက်နှုန်းတွေများလာတဲ့ကျောင်းမြန်မာပြည်ရဲ့အနာဂတ် လူငယ်မျိုးဆက်တွေကကိုယ်ရည်ကိုယ်စွမ်းရှိတဲ့လူငယ်တွေမပေါ်ထွန်းလာနိုင်တော့ဘူးပေါ့လေအဲ့ဒါဆိုရင်ကျွန်တော်တို့နိုင်ငံအတွက်ပဲဆုံးရှုံးမှုအပိုင်းပဲဖြစ်သွားမှာပေါ့လေနော
်ဒီလိုအခြေအနေတွေကြောင့်လျှက်စစ်အင်ဂျင်နီယာတယောက်ဖြစ်တဲ့သူ့အနေနဲ့ကလေးတွေရဲ့ပညာအလင်းရောက်အောင်ဆောင်ကျင်းပေးတာကလည်းလျှက်စစ်အင်ဂျင်နီယာဖြစ်နေတယ်လို့ခံယူတဲ့အကြောင်းမိုင်းတယောက်ကပြောပြပါတယ်
ကျွာမိတာပေါ့အစမြအကလက်စင်အင်ဂျင်နီယာဘွဲယူပြီးတော့ဘာဖြစ်လို့ကျောင်းဆရာဖြစ်လိုက်ရတာလဲဆိုရင်တော့ကျောင်းတက်နေတဲ့အချိန်ကျတော့လည်းကျောင်းဆရာဖြစ်ဖို့တော့မရွယ်ခဲ့ပါဘူးတကယ်တကယ်ကိုယ့်ဒေတာကိုယ့်ရဲ့ရွာကိုယ့်ရဲ့အခြေအနေဖြစ်တည်မှုကိုပြန်တွေ့လိုက်ရတဲ့အချိန်မှာဘယ်လိုခံယူထားရလဲဆိုရင်တော့လက်စင်အင်ဂျင်နီယာတယောက်ကတော့ဒါပြင်ပမှာမေးလင်းနေအောင်ထုတ်နိုင်တာပေါ့တကယ်တကယ်ကျောင်းဆရာတယောက်မှဆိုရင်တော့ကလေးတွေရဲ့ဦးနှောက်နဲ့နှလုံးသားကိုမေးလင်းအောင်လက်စင်ကိုတွေ့ရန်ပြီးတယ်လို့ပဲကျွန်တော်ခံယူထားတာပေါ့
တန်တန်ရင်သားဒေတာကကလေးတွေရဲ့ပညာရေးအခက်အခဲတွေအကြောင်းတစ်စိတ်တစ်ပိုင်းကြားခဲ့ရတာပါ။ကဲညီလေးညီမလေးတို့ရောတန်ရင်သားဒေတာတွေပါပါဖွံ့ဖြိုးရေးအတွက်ဘယ်လိုစိတ်ကူးရှိလဲ။နောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်။